ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကောင်းဝက်ကျွော်ရွာနီးကပြည်သူ့လုံခြုံရေးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PSDA ရဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။နိုဝင်ဘာလ22ရက်မနေ့အစောပိုင်းကကောင်းဝက်ကျွော်ရွာနီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့နားလောင်ကပြောပြပေးမှာပါခင်ဗျာ။
နိုဝင်ဘာ22ရက်မနေ့အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာရှိတဲ့ပြည်သူ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ PSDA ရဲ့စခန်းကိုစစ်တပ်ကစီးနင်းတိုက်ခိုက်ခဲ့လို့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကောင်ဖတ်ကျေးရွာအနီးကသူတို့စခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ PSDA အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်
။9နာရီကျော်တော့မှသူတို့ကကျွန်တော်စခန်းကိုတွေ့သွားတယ်ခင်ဗျ။တွေ့သွားတော့ဟိုကျွန်တော်တို့ဟိုစီးရဆော်သွားလို့သူတို့ကတော့ကျွန်တော်တို့အပြည့်ချိန်မောင်းမဲ့ပုံစံမျိုးရှိတယ်။တွေ့သွားတဲ့အချိန်မှာဒီဘက်ကစာပြီးဖြစ်တယ်ဒီမှာကျွန်တော်တို့ကပြည့်တဲ့ဒီမှာလက်နက်ကြီးတွေနဲ့ထူရနေတယ်လက်နက်ကြီးကိုကျွန်တော်တို့ကိုယ်ပဲဒီထဲနှစ်ဖက်မြက်ပြီးတော့ပြစ်တာခင်ဗျကျွန်တော်တို့ဘက်ကတော့တရားမှဖမ်းဆီးရတာတော့မရှိခင်ဗျကျွန်တော်တို့ကအကုန်လုံးတော့လူမြောက်တဲ့နေရာကိုကျွန်တော်ရောက်သွားတယ်ခင်ဗျဒီယူအန်နဲ့ဒီနေရာကဦးလေးစီရကသူကအမဲလိုက်နေနဲ့ပြန်လာတယ်ဒီမှာသူမပြည့်ရချင်းမှာအစ်ကိုဦးလေးကိုပြစ်တတ်သွားတယ်ခင်ဗျဒီဟာကကျွန်တော်တို့ညီမျိုးသွားတယ်ခင်ဗျဒီမှာသူတို့ဒီကအမဲလိုက်တော့ဆိုတော့သူကပြီးကလက်တော့ပါတယ်ဒီဟာကိုပြီး
စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့စခန်းကိုဝင်စီးတဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။အခုလိုတိုက်ပွဲဖြစ်ပွားတဲ့နားကကောင်းဝက်ကျေးရွာခံအုပ်ကလည်းစစ်ကောင်စီတပ်ရှိရာမူဆယ်တရားငားမိုင်ကနေကောင်းဝက်ကျေးရွာအနီး PSDA စခန်းဖက်ကိုလက်နက်ကြီးပစ်ခတ်တံတွေအကြာကြီးကြားတယ်လို့အခုလိုပြောပါတယ်
။မနေ့3နာရီခွဲ4နာရီလောက်မှဒီလူတွေကကားတွေနဲ့ပြန်ချင်းပြီးအများကြီးရှိရဲလာကြတယ်။ဒါပေမဲ့ကားတိုင်းကြားရပြီးမှအဲ့ဒါကျမတို့ကလည်းနိုးပါရဲ့အဲ့ဒါဟိုဘယ်လိုပြောမလဲနားထောင်ကြည့်တော့ပေါ့အေးများကြီးပါဖြစ်လဲပေါ့အဲ့နဲ့ခဏလေးပြင်နေနေလိုက်တော့တိတ်နေကြောက်ပဲဟိုမိုးမလင်းချင်းနားနိုင်ခွင်းဆက်နိုင်လောက်ကြံ့နေတယ်အဲ့ချင်းဟာမှာပဲအမှဒီလိုတွေဟိုတိတိယငမ်းမိုင်တက်ကနေပြမလက်လက်ကြီးနဲ့ပြတာကလေးကြီးကိုဟိုကတုံးတုံးမကျမတို့တော့မလာနေဆို
အခုလိုပြည်သူကကိုရဲ့အဖော်ရဲ့နဲ့စစ်တကြတိုက်ပွဲတွေဖြစ်ခဲ့တယ်လို့အဲ့ဒီဒေတာဖက်မှာစစ်တရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ဒေတာခံတွေကတိုက်ပွဲတွေပုံမှန်ဖြစ်လာမှမျိုးကိုစိုးရိမ်နေကြပါတယ်ဒီဒေတာတစ်ပိုက်မှာတအန်းပလောင် KNL အဖွဲ့ကချင်လက်နက်ကိုင် KNA နောက်ကိုကန်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတယ်လို့ပြည်သူစစ်အဖွဲ့တွေကလည်းအတော်များများရှိနေတာဖြစ်ပါတယ်